မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလတရနေ့နောက်ပိုင်းနိုင်ငံရေးမတည်ငြိမ်မှုတွေကိုဗစ်ကပ်ရောဂါနဲ့ငွေကြေးဖောင်းပန်းမှုတွေကြောင့်လူမှုရေးစီးပွားရေးနဲ့နိုင်ငံရေးအခြေအနေမျိုးစုံနဲ့နိုင်ငံတော်ရင်ဆိုင်နေရပါတယ်။အဲ့ဒီလိုမတည်မငြိမ်အခြေအနေတွေဟာလူသားတွေပေါ်တာမှာကလူတွေမိခိုးနေရတဲ့သဘာဝပတ်ဝန်းကျင်အပေါ်မှာပါကြီးမားတဲ့တရားမှုတွေရှိနေပါတယ်။ပြည်ခဲ့တဲ့နှစ်ပိုင်းလောက်ကမှပြည်သူအယုံဆိုင်မှုအတော်များများရလာခဲ့တဲ့သဘာဝပတ်ဝန်းကျင်ထိနေရလှုပ်ရှားမှုတွေဟာလည်းစစ်တပ်ကအာဏာသိမ်းပြီးတဲ့နောက်ပိုင်းနောက်တန်းရောက်ကုန်ပါတယ်။မြန်မာနိုင်ငံတွင်းကလက်ရှိသဘာဝပတ်ဝန်းကျင်ရေးလှုပ်ရှားမှုတွေအကြောင်းမင်းမြတ်တင်ပြထားတာကိုရှုစားနာဆင်ပါရှင်မြန်မာနိုင်ငံတွင်းကလက်နက်ကိုင်တိုက်ပွဲတွေနဲ့စီးရီမတိမငိမ့်ဒေသနဲ့ပြည်သူတွေဟာဥဒုရာသီပြောင်းလဲမှုအကျိုးဆက်နဲ့ပိုးပြီးတော့ရင်ဆိုင်ကြုံတွေ့နေကြရပြီးသဘာဝဘေးဒဏ်တွေကိုရင်ဆိုင်ကျော်လွှားနိုင်ဖို့လိုအပ်တဲ့အချက်အပံနဲ့ရည်မြစ်တွေတိတ်ကိုနယ်ပါကြတယ်လို့မြန်မာအရေးလှိလာဆောင်ကြည့်သူတွေကပြောပါတယ်တဘာဝပဝန်းကျင်အရေးစေဝင်စားကြသူတွေကြမှာလဲလက်ရှိအခြေအနေမှာတူချင်းတယောက်ချင်းရက်ချင်းအသီးသီးအလိုက်အခက်အခဲတွေနဲ့အတူနိုင်ငံရေးစီးပွားရေးအရာဖြစ်စီမှုတွေရှိနေကြတဲ့အတွက်ပဝန်းကျင်အရေးဟာအရင်တုန်းကလိုဦးစားပေးအနေထားမှာမရှိတော့ဘူးလို့ဗြိတိန်နိုင်ငံအောက်ဆဖို့တက္ကသိုလ်မှာတဘာဝပဝန်းကျင်ဆိုင်ရာအထူးပြုလေ့လာနေတဲ့အဲ့သူတည်တည်ဦးဝင်းမျိုးသူက VOA ကိုပြောပါတယ်။ဒါပေမဲ့လည်းငိုကလေးကပဝန်းကျင်ထိုင်နေရေးကိုရုံရုံကြည်ကြည်နဲ့လောက်ကန်ချင်တဲ့သူတွေကတော့တတ်နိုင်တဲ့အတိုင်းအတာနဲ့လုပ်နေကြစေဖြစ်တယ်လို့လည်းဦးဝင်းမျိုးသူကပြောပါတယ်
။ဟိုသူကတော့အဓိကကကိုယ်နာမည်တက်ပြီးလုပ်ဖို့တဲ့အနှစ်သာရအားဖြင့်အောက်မှာမတက်တော့ပြုံးနေဆိုလဲတက်တော့ပြုံးဆင်ပေါ်ရေညင်းညမ်းနေဆိုလဲရေညင်းညမ်းနေပေါ့နော်။ဆိုတော့အဲ့မျိုးလေးတွေကိုတားဆီးနိုင်ဖို့ကတော့လုပ်နေကြတာပဲလေဘယ်သူမှဆိုင်းမုတ်ထိုးပြီးတော့လုပ်တာတော့မရှိဘူးပေါ့အဲ့တော့သူ့ရဲ့အနေထားမျိုးမျိုးနဲ့ဟာလာစောင့်ပြောလို့ပေါ့ဟိုနာမည်မခံမင်းနဲ့လုပ်နေတာလေရှိကောင်းလည်းရှိမှာပေါ့လေဘာလို့ဒီချိန်မှာကရှုပ်ထွေးမှုတွေတိတ်ဖြစ်နေတော့မလို့လားအပ်ကနေမလို့လားအတဲဆိုးကျိုးတွေရမှာဆိုတော့အလုံးကသတိထားဆောင်နေကြတာပါရှိနိုင်ပါတယ်ဒါပေမဲ့ချုပ်ဖွဲ့ကြတော့လေဟိုဂမကြီးမှာစောင့်ပြောလို့ပေါ့နော်ပရိပခါပေါ့ပရိပခါဖြစ်တဲ့နေရာနဲ့ပရိပခါဖြစ်တာနည်းတဲ့နေရာပေါ့ကိုကတော့ပရိပခါကတော့နေရာတိုင်းလိုလိုဖြစ်နေတယ်အဲ့တော့ပရိပခါနည်းတဲ့နေရာတွေမှာတော့ဆိုတော့ပတ်ဝန်းကျင်ရေးရာလှုပ်ရှားမှုလေးတွေရှိရဆိုရင်တော့လေအဲ့ဒီတက်ဆိုင်ရာအဖွဲ့တွေကတော့ဆက်ပြီးတော့လက်ရှိလုပ်ငန်းလေးတွေပေါ့နော်လုပ်နေတာလေးတွေတော့ရှိပါတယ
်2008ခုနှစ်မှာတိုက်ခိုက်ခဲ့တဲ့ဆိုက်ကလုန်းနာဂစ်မှာအတုံယုံတိုက်ဆုံးနေကြတဲ့ပြည်သူတွေရဲ့ရုပ်အလောင်းတွေကိုလူမှုဆမျက်နှာတွေမှာတွေ့မြင်ခဲ့ကြရပြီးတဘာဝဘေးအန္တရာယ်တန်းကိုမြင့်မြင့်ဒိဋ္ဌအကျုံးတွေ့ခဲ့ရပါတယ်ဒီမိုကရေစီအစိုးရတရရွေးကောက်တင်မြှောက်ခဲ့ပြီးတော့2013ခုနှစ်နောက်ပိုင်းမှာတော့ဥတုရာသီပြောင်းလဲမှုနဲ့သူ့အကျိုးဆက်တွေကိုမြန်မာပြည်သူတွေပို့ပြီးတော့တတိပြုမိလာကြသလိုလူထုလှုပ်ရှားမှုတွေလည်းပေါ်ပေါက်လာပါတယ်အဲ့ဒီလိုလူထုလှုပ်ရှားမှုတွေကြောင့်တရုတ်နဲ့အကျိုးတူလှုပ်ကိုင်းတဲ့မြစ်ဆုံရေအားလက်စစ်ထုတ်လုပ်ရေးလုပ်ငန်းမျိုးတောင်ရပ်ဆိုင်ခဲ့ရတာပါတဘာဝပတ်ဝန်းကျင်ရေးလှုပ်ရှားတက်ကြွတဲ့လူငယ်လူရွယ်တွေအဖွဲ့အစည်းတွေကိုလည်းဒေသပေါင်းစုံမှအတွေ့ရများလာသလိုတနိုင်တပိုင်းအားနဲ့လုပ်ကိုင်ရတဲ့လူမှုအဖွဲ့လေးတွေလည်းတွေ့လာရပါတယ်။ဒါပေမဲ့လည်းစစ်တပ်ကအာဏာသိမ်းလိုက်တဲ့2022ခုနှစ်ဖေဖော်ဝါရီလနောက်ပိုင်းတဘာဝပတ်ဝန်းကျင်ထိုင်နေတဲ့လုပ်ငန်းတွေလည်းအရင်လိုလှုပ်လှက်စွာလှုပ်ရှားဆောင်ရွက်လို့မရတော့ပါဘူး။တစ်ပင်ဆက်ပြိုးရေး၊ပလတ်စတစ်ညဉ့်ညံ့မှု၊ဓာတ်မြေဩဇာအလွန်အကျွံအသုံးပြုမှုနဲ့ရေထွက်တဘာဝတယံစားတာထိုင်နေရေးပညာရေးလုပ်ငန်းတွေကိုလိုင်စင်ရအသိန်းအဖွဲ့နဲ့လုပ်ကိုင်နေတဲ့လူငယ်တယောက်ကလိုင်စင်အသိန်းခံလိုက်ရတဲ့အတွက်လက်ရှိအခက်အခဲတွေကို VOA ကိုအခုလိုပြောပါတယ်။
ကိုမြန်မာပြည်ကလည်းဘာမျိုးလို့လုံးလုံးနေတဲ့ဟာမျိုးတွေရှိတယ်ပေါ့။ဟိုအမျိုးအရင်တော့လူမျိုးတိုင်းဒီလူတွေတချို့သူတို့ကြုံနေကြတော့လုံးလုံးပြရတော့ပူပူအဲ့လိုရှိနေတယ်လို့ရှိသွားတယ်ပေါ့။ဒီခုနောက်ပိုင်းမှာလည်းကိုကကိုလည်းဟိုအမျိုးဒီတို့တွေတိတ်ပေါ့လေမြန်မာပြည်မြန်မာပြည်ကတော့လုံးတဲ့ဟာမျိုးတွေလုံးရှိတယ်ပေါ့။ကိုကဟိုအမျိုးကိုဖြစ်ပေါ်နေတဲ့အကျက်တွေကလာမှာဟိုအမျိုးဒီတခြားတော့ပြည်သူတွေနဲ့ဆက်မတွေ့လာအောင်ဟိုထင်အောင်ဒီမှာဖြစ်သွားအောင်ပေါ့ကို။ဟိုအမျိုးတောင်ကြွေးတဲ့အင်းနဲ့လည်းဟိုအမျိုးတိုင်းမလုပ်ချက်တော့ဘူးပေါ့နော်။တစ်ဖက်မှာလည်းကျွန်တော်တို့ဒီဒီလုပ်ငန်းလေးလောက်ပို့ထားတဲ့ကျွန်တော်ရန်ပုံတွေရတယ်။အဲထိုင်ချောက်လိုအပ်တယ်ဆို။ဆိုပြီးတော့ဘယ်မှာပါလဲဒီဒီဆိုင်တန်းဖွင့်နေလေးတွေတော့ရန်ပုံတွေကချက်ချင်းလာတယ်။အဲလိုပြီးတော့ကျွန်တော်တို့ဒီကြောင်းပါတယ်။ခါတိုင်းနဲ့အရင်ကတည်းကလုပ်လုပ်လုပ်လဲပြန်လည်ရှိတယ်ဒီလုပ်ငန်းတွေအားလုံးကျွန်တော်တို့ဒါဟိုအော်နာမည်ကလာမှာဆက်လုပ်ရမယ်တတိပုံနဲ့တန်ကြိုးမှလုပ်ရမယ်ဆိုတဲ့စိတ်ကြီးတော့ပုံလို့ကြည့်ကြတယ
်စစ်အာဏာသိမ်းမှုကြောင့်နှုတ်နယ်တဲ့မြန်မာဒီမိုကရေစီရေးသားမကတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားမှုတွေလည်းလမ်းကြောင်းပြောင်းကုန်တယ်လို့စောင့်ကြည့်လက်ရာသူတွေကထောက်ပြပါတယ်တဘာဝပတ်ဝန်းကျင်အရေးဦးဆောင်လှုပ်ရှားသူအတော်များများမှလည်းစစ်တပ်ရဲ့အဖမ်းဆီးကလွတ်အောင်ရှောင်တိန်နေကြတာပါတဘာဝပတ်ဝန်းကျင်အရေးဆော့ဩတာတွေအွန်လိုင်းလှုပ်ရှားမှုတွေလည်းပျောက်ကွယ်ကုန်ပါတယ်ဒါပေမဲ့လည်းသူနီသူဟန်နဲ့လောက်ကန်နေသူတွေလည်းရှိတယ်လို့သူတေတီဦးဝင်းမျိုးသူကပြောပါတယ
်။တဘာဝ ဒီကတော့ဒီကကိုယ်ထင်းထင်းဆောက်ရှောက်ဖို့ကကျွန်တော်ပြောနေတယ်ပဝင်းရှင်ဆိုင်ရာတရားမျှတမှုကလည်းကျွန်တော်ယာလီလူဆိုင်ရာတရားမျှတမှုကလည်းကျက်စတီအင်ဗိုင်းရွန်းမန့်ကျက်စတီကအင်ဗိုင်းရွန်းရေးကြည့်ပါတယ်ဒါအင်ဗိုင်းရွန်းရေးကြည့်တော့ဒီကောင်ကိုထင်းထင်းဆောက်ရှောက်ဖို့ကကျွန်တော်ပြောနေတယ်ပဝင်းရှင်ရေးရာစီမံခန့်ခွဲမှုပေါ့နော်အင်ဗိုင်းရွန်းမန့်ဂဗာနန့်စ်ပေါ့နော်ဒ ောင်းပေါင်းစုံကနေပြီးတော့ဒါကျွန်တော်တို့ကပို့ရင်လည်းမျိုးပွင့်ရင်းမြင်နာမှုနဲ့ဆောင်ရွက်တောင်းယူတန်ဖိုးခံမှုကိုပေါ်ဆောင်နိုင်မှဖြစ်တဲ့ကိစ္စလေအဲ့တော့ခုနေမှာတော့အဲ့လိုတောင်းယူတန်ဖိုးခံမှုကိုပေါ်ဆောင်မှာမဟုတ်ပါဘူးလွတ်လပ်စွာပြောဆိုခွင့်စီရင်ခွင့်ဒါတွေကတော့အကန့်အသတ်ကာလတွေဖြစ်တဲ့အတွက်အရင်ကတော့မပေါ်ဆောင်နိုင်ဘူးပေါ့တိုးတော်လေးပဲကျွန်တော်ဆိုလိုတာကပဝင်းညီရမှာမျိုးပြရေးရေးမျိုးပြနဲ့ဆိုင်တဲ့ပဝင်းညီရပြဿနာတွေရှိတယ်။နောက်ကျွန်တော်တို့ခြေလက်နဲ့ဆိုင်တဲ့ပြဿနာတွေရှိတယ်။ပေါ်တော့ခြေလက်မှာတော့အစောကပြောလို့တဆိုင်ရာရေမီတော့တောင်းနေထိန်းသိမ်းရေးကိုကတော့ကျွန်တော်အစောကပြောလို့ပေါ့နော်လုံနိုင်တဲ့လူကတော့လုံနိုင်ဒီလောက်လေးတော့ကြိုးစားအမှန်ပန်းစားနေပေါ့ကဲလုံခွင့်ရှိလောက်လုံနေကြတာလေးတော့ကျွန်တော်တွေ့မိတယ်။တိုးတော်မျိုးပြမှာတော့အစောကပြောလို့ပေါ့နော်ရေညင်ညမ်းတာလေတို့ညင်ညမ်းတာအစောကပြောလို့အမှိုက်ပေါ့ဗျာပလတ်စစ်အဲ့လိုမျိုးလူငယ်တွေအများကြီးပြီးခဲ့တဲ့ဒီကနေ့ကအများကြီးပေါ်လာတယ်ပေါ့နော်အားရစရာပဲတကယ်လို့သူတို့ကတော့ဒီချိန်မှာတော့လုံလို့မရတော့ဘူးလေလုံလို့မရတော့အဲ့လိုအတွင်းမျိုးနဲ့တော့သူတို့ကတော့အဲစောင့်ကြည့်နေတဲ့သဘောတော့ရှိတာပေါ့လို့
ဥရယာသည်ပြောင်းလဲဖောက်ပြန်မှုဖြစ်စေတဲ့တွန့်ထွက်လောင်စာနေရာမှာအစာထိုးနိုင်မဲ့ပြန်ပြင်းမြင်တန့်ရှင်းစွာရင်ထုတ်လို့ရကဏ္ဍတွေလည်းစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းရပ်တန့်ထားပြီးတော့ဒီကဏ္ဍမှာရင်းနှီးမြုပ်နှံမှုဆန္ဒရှိကြတဲ့သူတွေလည်းနောက်တော့ကုန်ပါလေသူတေတီဦးဝင်းမျိုးသူကတော့အခက်အခဲတွေကြာကတဘာဝပဝန်ကြီးအရေးလောက်ကင်နေကြတဲ့မြန်မာလူငယ်လူရွယ်တွေကိုအခုလိုစကားပါပါတယ
်ကျွန်တော်တို့ကပဝန်ကြီးအရေးနဲ့ကျွန်တော်တို့ကဆောင်းတော်တဲ့ဒီဟိုလူခွင့်ရေးဆိုတာလည်းဆက်ဆက်နေရပဲဗျာပဝန်ကြီးခွင့်ရေးကိုလည်းဟိုလူခွင့်ရေးပဲဟိုအဲ့တော့လူခွင့်ရေးကိုလှုပ်လိုက်တဲ့လူတိုင်းကလည်းပဝန်ကြီးခွင့်ရေးကိုကာဝယ်ဆောင်ရှင်လာနေခါတဲ့တူတွေကိုပါပြီးတော့တွားကြတာဖြစ်တဲ့အတွက်အခက်အခဲတွေလာလူခွင့်ရေးဆိုလဲခက်ခဲနေအများကြီးကြုံတာပဲတိုးတော်လဲလူငယ်တွေကမကြောက်မရွံ့ပါတော့ခေဆက်ဆက်တတ်နိုင်များသူတို့ရဲ့เนาะဖြစ်ဖြစ်ဖြစ်လိုက်တာတွေကိုဆောင်ရွက်တာတွေရှိတယ်အခုလဲဒါကိုရှိတယ်သူကဥစားပေးမှုရတော့ဒါဘဝချင်းဆိုင်ရာကနောက်ပိုင်းမှာခဏကြံနေကောင်းကြံနေတယ်တိုးတော်လဲဒါလေးတွေကိုတတ်နိုင်ကတွဲလုံးကြပါလုံနေတော့လုံးကြပါဆိုရင်တော့လဲကျွန်တော်တို့ဟလာဘဝချင်းပျက်စီးနေတာတော့မဟုတ်ပါဗျာဆူဆူဝါဝါမပျက်စီးပဲနဲ့ပြန်လဲကျွန်တော်တို့ဟိုရှင်းတန်းနိုင်စွမ်းရှိမယ်ဒါအင်္ဂလိပ်လိုပြောရင်တော့ resilient ပေါ့ဗျာပြန်လည်လုံထနိုင်စွမ်းရှိမယ်အနေထားကိုရှိပါမယ်နောက်မဆိုလုံးဝပြုံးပြီးသွားရင်ဟိုပြန်လည်ကျွန်တော်တို့ဒါထူထောင်နိုင်ဖို့အရောက်ကိုခက်ခဲသွားတဲ့အခြေအနေဆိုကျွန်တော်တို့ဟိုဘလို့ပဲဒီဘက်ကဟလာနိုင်ငံရေးအခြေအနေကောင်းနေအောင်တော့ပတ်ဝန်းကျင်အခြေအနေမကောင်းတော့ဘူးဆိုရင်ဒါဟိုဘလို့မှထူထောင်တော့မရတော့ဘူးပေါ့နော်အဲ့လိုနဲ့ကျွန်တော်တို့ပျက်စီးသွားတဲ့ civilization နဲ့လူဟိုလူပေါင်းအဖွဲ့အစည်းတွေသမိုင်းမှာလည်းအများကြီးရှိခဲ့တာပေါ့နော်ပဝင်းရင်ပြတ်သွားတဲ့တော့ဘလို့မှဒီမျိုးပြည်ကြီးရဆက်မရှိပဲနဲ့ပျောက်ဆုံးသွားတဲ့နိုင်ငံတွေရှိခဲ့ဘူးလားပေါ့ဒါလေးတွေကိုသတိချက်ပြီးတော့ခက်ခဲနေတာမှန်တော့လည်းပဲလုံနေတော့လုံပါတော့ကျွန်တော်ကတော့အလိုတော့ဒီငယ်တွေကိုပြဝင်ချင်ပါတယ
်မြန်မာနိုင်ငံဒီမိုကရေစီလမ်းကြောင်းပေါ်ပြန်လာမယ်ဆိုရင်တော့လူငယ်ကောင်းဆောင်တွေအနေနဲ့တရားမျှတမှုတာဝန်ခံမှုနဲ့ငြိမ်းချမ်းရေးကိုသာမကတဘာဝပဝန်ကျင်ထိန်းသိမ်းကာကွယ်စောင့်ရှောက်ရင်းနဲ့ climate justice ဆိုတဲ့တဘာဝပဝန်ကျင်ဆိုင်ရာတရားမျှတမှုရရှိရေးကိစ္စကိုပါလှုပ်ကန်ကြလိမ့်မယ်လို့တဘာဝပဝန်ကျင်ထိန်းသိမ်းသူတွေကမျှော်လင့်နေကြပါတယ်